တော်တာရှင်များရှင်လူငယ်တွေအတွက်အနာဂတ်ကိုကျွန်တော်တို့အမြဲတမ်းမတိဆောက်ပေးနိုင်ပါဘူး။ဒါပေမဲ့အနာဂတ်အတွက်လူငယ်တွေကိုတော့တိဆောက်ပြိုးထောင်ပေးနိုင်ပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့32ရောင်မြောက်သမ္မတ Franklin Roosevelt ကပြောခဲ့ပါတယ်။လူငယ်တွေကိုပြုစုပြိုးထောင်ခြင်းလို့ဆိုရမှာသူတို့တွေကိုလွတ်လပ်စွာသင်ယူခွင့်နဲ့စဉ်စားတွေးခေါ်ခွင့်တွေပေးဖို့သူတို့စိတ်ဝင်စားရဘာသာရပ်အသင်းအဖွဲ့တွေမှာလှုပ်ရှားပါဝင်ခွင့်ပြောဆိုခွင့်တွေပေးဖို့မလွဲမသွေပါဝင်နေပါတယ်။မြန်မာနိုင်ငံမှာကတော့ကျောင်းသားတွေရဲ့လွတ်လပ်စွာတွေးခေါ်ပြောဆိုခွင့်အပါအဝင်လှုပ်ရှားမှုအလုံးကိုဝန်ကြီးဌာနကအစပြုလို့တက္ကသိုလ်တစ်ခုချင်းစီရဲ့သက်ဆိုင်ရာအာဏာပိုင်တွေအထိအစဉ်အဆက်ထိန်းချုပ်လာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပြီဆိုတာအလုံးသိပြီးဖြစ်ပါတယ်။ပညာရေးစနစ်နဲ့ဝန်ကျင်ပြောင်းလဲရေးအတွက်နှစ်ပေါင်းများစွာမျှော်လင့်ရင်းတိုက်ပွဲဝင်ရင်းဖြတ်တန်းလာခဲ့ပြီးအရက်သား NLD အစိုးရအာဏာရပြီးတတ်တန်းနှစ်နှစ်နီးပါးရှိလာချိန်မှာတော့ခေတ်စနစ်အမျိုးမျိုးကြားမှာဖိနှိပ်အုပ်ချုပ်မှုပုံစံမျိုးစုံကိုခံခဲ့ရတဲ့တက္ကသိုလ်ကျောင်းသားတွေလွတ်လပ်စွာပြောဆိုလှုပ်ရှားခွင့်အတွက်လမ်းစာလေးတစ်စာအမြင်လာရပါတယ်။အဲ့ဒါကတော့အထက်တန်းအောင်ပြီးတဲ့ကျောင်းသားတွေအတွက်တက္ကသိုလ်ဝင်ခွင့်လမ်းညွှန်စာအုပ်ထဲမှာဟိုးရင်နှစ်ပေါင်းများစွာတည်းကထည့်သွင်းပြဋ္ဌာန်းခဲ့တဲ့ကန့်သက်ချက်တချို့ကိုပညာရေးဝန်ကြီးဌာနကပယ်ဖျက်လိုက်တာပဲဖြစ်ပါတယ်။တက္ကသိုလ်ဝင်ခွင့်လမ်းညွှန်ထဲမှာကျောင်းသားတွေကျူးလွန်ခွင့်မရှိတဲ့အချက်6ချက်အဖြစ်နိုင်ငံရေးဆိုင်ရာပြစ်မှုများဆိုတဲ့ခေါင်းစဉ်အောက်မှာပြဋ္ဌာန်းခဲ့တာပါ။စုပုလှုပ်ရှားမှုမှာပါဝင်ပြီးပြစ်မှုပြစ်ဒဏ်ခံရခြင်း၊ခေါင်းဆောင်အဖြစ်ပါဝင်ခြင်း၊စုပုလှုပ်ရှားမှုဖြစ်အောင်လှုံ့ဆော်ခြင်း၊လှုံ့ဆော်မှုကိုအားပေးခြင်း၊ကိုယ်တိုင်ပါဝင်ခြင်း၊စုပုလှုပ်ရှားမှုမှာနောက်လိုက်အဖြစ်ပါဝင်ခြင်းဆိုတဲ့အချက်6ချက်ထဲကတစ်ချက်ချက်ကျူးလွန်သူတွေကိုကျောင်းကနေထုတ်ပယ်ပြီးအရေးယူနိုင်တယ်လို့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခုတော့အဲ့ဒီအချက်တွေကိုပယ်ဖြတ်လိုက်ပါပြီ။ခင်နဲ့မညီတော့တဲ့အတွက်ပယ်ဖြစ်လိုက်တာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာခိုင်မြဲကပြောပါတယ်
။အဲသူ့အနေနဲ့ဆောင်ရွက်လို့ရတယ်။အဲ့တော့ဒါကနိုင်ငံရေးစုပေါင်းပါတာဆိုတာခင်မညီတော့ဘူးဆိုရင်ဒီနိုင်ငံရာဆန္ဒပြခွင့်ကနိုင်ငံတော်ကတရားဝင်ဆက်ချင်းတောင်းတင်ဒါလို့လို့ရကြတော့ဆိုလို့လေ။ဒါနိုင်ငံတော်ရဲ့ဒါစုစုလေးတွေနဲ့တိုက်ကြအောင်အထက်ပြန်ကြောင်းလိုက်တဲ့သဘောပါပဲ။
ဒီတဲ့ရင်ကိုတက္ကသိုလ်ကျောင်းသားတွေကိုယ်တိုင်နဲ့ပညာရေးဆိုင်ရာအဖွဲ့အစည်းတွေအလုံးကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါတယ်။ကျောင်းစာကလွဲပြီးကျန်တဲ့လှုပ်ရှားမှုတွေလုပ်ဖို့အထိတ်ထိတ်အလန့်လန့်ဖြစ်နေရတဲ့အမှောင်ခက်ကြီးကနေလူငယ်တွေလွတ်မြောက်မဲ့လမ်းတစဖြစ်တယ်လို့မှတ်ချက်ပြုကြိုဆိုတာကတော့ရခိုင်ပြည်နယ်တောင်ကုန်းတက္ကသိုလ်ကမြန်မာစာပါမောက္ခဒေါက်တာညွန့်တောင်းခေါ်စာရေးဆရာမောင်တာချိုဖြစ်ပါတယ်
။တက္ကသိုလ်ကျောင်းသားဘုရားမှာသူယုံကြည်ရနေနေရုပ်သူလုပ်ခွင့်ရှိတယ်လေ။နားနေနေမှာကဒီလူပြောဆရာပြရလို့လို့ပြီးတယ်သူကဘာလို့လို့သူလူတက်ဖို့ပဲဖြစ်မချင်းမခိုးမချင်းမဖွဲ့မချင်းသာသူကဒီကျောင်းကဘာမှဆိုင်လေ။သူတို့ကကြတော့ဟိုစေဆိုးရလက်ထက်ကစားပြီးဟိုပါလာရှင်အစိုးရတွေအားလုံးကအရာရာကိုတူလောက်အောင်ချုပ်ကြိုက်ထားတော့ဆိုင်ဆရာတင်းနဲ့တူလောက်အောင်မှာရုပ်ရှင်အစည်းအုံးနဲ့တူလောက်အောင်မှာဂီတာနဲ့တူလောက်အောင်မှာကျောင်းလီအားလုံးနဲ့တူလောက်အောင်ဖြစ်တယ်လေအဲ့ဒီအတွက်သူကထုတ်တာပြတာတွေသူကဝင်ဆက်ဖက်တာပဲအခုအဲ့ဒါတွေကလည်းဆန္ဒပြဖို့လိုတယ်လေလူနေနေတက်လာတာတော့ကောင်းတဲ့လက္ခဏာပဲတော့ဖြစ်အဲ့လိုပြပါလေလူလူကောင်းကြီးစိုက်တာကြဆိုကျောင်းသားကျောင်းသူတွေအနေနဲ့သူတို့ယုံကြည်ရမယ်နေရသူတို့လူယုံကြည်တဲ့ NGO ဖွဲ့စည်းသူတို့ကလည်းပြလိုက်ကြတော့ဖြစ်သူတို့လူအရေးအောက်မှာပါဒီကျောင်းဆရာမလို့လူလူလည်းလုံရဲတိုင်ရဲစီပြီးပေါ်လာပါဘူးလူငယ်တွေအားလုံးကကျောင်းသားလူပြီးတော့ဘာမှမလုပ်ရဲမကန်ရဲဆိုတဲ့ထိတ်တိတ်လည်းနေရတဲ့မောင်ကြီးကိုလွတ်မြောက်သွားတာပဲလေသူတို့ယုံကြည်ရသူကဆရာပြင်းဝင်ဝင်စိတ်ကြပြင်းလို့လို့နိုင်ငံပါတီတို့နဲ့တကောဝင်ဝင်ကျောင်းကျမလိုက်မှာဖြစ်ဖြစ်သူတို့ကလို့လည်းတို့ရှာလို့ရတယ်အရှိကြီးကလွတ်သွားတာပေါ့အဲ့ဒါကိုသိတယ်လေ
မနက်ငလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းကတော့အရင်ကတည်းကသာဒီလိုကန့်သတ်မှုတွေမရှိခဲ့ရင်ကျောင်းသားကျောင်းသူတွေဟာဒီမိုကရေစီပညာရေးကိုအခုထက်ပိုပြီးသိခွင့်ရနေမှာဖြစ်တယ်လို့ပြောပါတယ
်။မကြီးအားဒီကိုအခုပဲဖြတ်လိုက်တာတော့ကျွန်တော်ကတော့ဒါအရင်ကောင်းတဲ့အချက်လို့ယူဆ။အဲဆိုပြီးခဲ့တဲ့ဒီရက်ပိုင်းမှာကိုကျွန်တော်တို့ဝင်ကြီးနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဒီပြည်သူလားတွေစာရင်းကြီးတဲ့အချိန်မှာအရင်တော့လိုမျိုးမှာနိုင်ငံရေးနဲ့ကင်းရှင်းပါတယ်လို့ကတော့အဲ့ဒီအချက်တရှိတယ်ပေါ့နော်။ဒါတွေနဲ့သူပယ်ဖြတ်ပေးဖို့ပြောတဲ့အချိန်မှာဒီလိုပယ်ဖြတ်ပေးမယ်လို့ပြောခဲ့တော့တကယ်တော့ကြီးမားတဲ့ပြောင်းလဲမှုတစ်ခုပါပဲ။ပညာရေးလို့ပညာရေးလို့ပဲမြင်ခဲ့တာ။ဥပမာတစ်ခုပြောပြရမယ်ဆိုကျွန်တော်အရင်ကဒီ first gen တစ်ခုရေးတယ်။အဲ့မှာမြန်မာနိုင်ငံစီးရဲသူကမြပါလိုက်ရေးခွင့်မပြုဘူးဒီဟာ public လုပ်ခွင့်မပြုဘူးနော်။အဲ့ဒါလည်းပယ်ဖြတ်လိုက်ပြီဆိုတော့ဒီဟာခုနိုင်ငံမှာတကယ်သူတည်တနာတွေကိုအပီရလည်းရောက်လာတာရုပ်ဖြစ်လာနေတာဆိုတော့နော်။ဒါနဲ့ဆက်ကနိုင်ငံရေးရဒီကျောင်းသားတွေမှလည်းပဲဒီဒီမိုကရေစီပညာရေးတွေလည်းပို့ပြီးတိခွင့်ရခဲ့မျိုးလို့ယူဆတာ
။တက္ကသိုလ်ကျောင်းသူဘဝမှာကန့်သက်ချက်မျိုးမျိုးဖိနှိပ်မှုမျိုးမျိုးအပြစ်ဒဏ်အမျိုးမျိုးကြာခံခဲ့ရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကအဖွဲ့ချုပ်ရဲ့ထွေထွေတွင်းရင်းမှုမှတ်ဖြူဖြူအောင်ကတော့သူ့အတွေ့အကြုံနဲ့ရှင်ပြီးတေချာအောင်ထပ်ပြီးတော့လှုပ်ဆေးချင်တာလေးတွေကိုအခုလိုထောက်ပြခဲ့ပါတယ်။
အားလုံးသက်ပညာရေးဒီလူတိုင်းသက်ပညာရေးကိုအဲလိုယုံကြည်ထားတဲ့လူတယောက်အနေနဲ့တော့ဒီလိုမျိုး နိုင်ငံရေးအရာဖိနှိပ်ဖို့နိုင်ငံရေးကန့်သတ်ဖို့အတွက်ထုတ်ထားတဲ့ဥပဒေကြီးပညာရေးမဟုတ်နဲ့မှမပါတော့ဘူးဆိုတာဒါကြိုဆိုရမှာပါဒါအင်တာမကောင်းမွန်တဲ့ဟိုအရာတစ်ခုဒါပေမဲ့ဟိုကျမရဲ့အတွေ့အကြုံရပါတော့နိုင်ငံရေးနဲ့ပတ်သက်ပြီးတစ်ခုခုလှုပ်ရှားမှုမှာပါခဲ့လို့အရေးယူရဆိုတာမျိုးကိုအဲဒီတက္ကသိုလ်လမ်းညွှန်ဟိုအကြောင်းပြပြီးတော့ဟိုကျမတို့ကိုဖိအားပေးရမျိုးတော့မကြုံရဘူး။ကျောင်းအထွေအပိုင်းကများတော့အဖြစ်ဟိုသူတို့တုံးရတာတော့ကျောင်းကြီးကိုတရားညွှန်ကြားထားတဲ့ညွှန်ကြားချက်တွေအရာဒီကျောင်းသားချင်းကပြချက်တာတို့ညာကျောင်းကနေထုတ်ပေါ်ရမျိုးလို့တို့လို့ကျမတို့အပြီးမှတ်ဖို့ရဆိုတော့သူတို့ဘက်ကနေပြီးတော့ဘယ်လိုပုံစံမျိုးနဲ့တွားလဲလို့ဘယ်လိုထပ်အောင်ဘယ်လိုညွှန်ကြားချက်မျိုးထုတ်လဲတော့ကျမတို့ဒီကတော့မသိဘူး။အကောင်းလာကတော့အဲဒီကျောင်းကြီးကိုပါပြန်ပြီးတော့ပေါ့နော်ပြချက်တဲ့သဘောမျိုးညွှန်ကြားချက်မျိုးကြီးပြန်ထုတ်နိုင်ရင်တော့ပို့ပြီးတော့ကောင်းလိမ့်မယ်လို့ထင်ပါတယ်။ဘာလို့လဲဆိုတော့ပါမောက်ခကျုံနဲ့တောင်းအနာပိုင်းတော်တော်များများကအရင်တွေ့ရတဲ့လက်ထက်ကလေးကတောင်းယူထားတဲ့ဒီဖြစ်တဲ့အခါကျတော့တို့မှာအယူဆွဲနေတဲ့ဥပဒေတွေပေါ်မှာပဲနောက်တော့ဗမာပြည်ဒီဒီဒီစီအများကလည်းပြည်ထောင်စုကဏ္ဍမှာဒီဒီစီအကြီးမားနေရဖြစ်တဲ့အခါကျတော့ဒီအထောက်အစီအစဉ်မှုအပေါ်မူတည်ပြီးတော့ပါမောက်ခကျုံတွေလောက်ပိုင်းများလည်းအားနည်းနေတဲ့အခါကျတော့အရင်ကလိုပဲလို့ယူဆပြီးတော့ပေါ့နော်ဒီတောင်းသားတမကရဲ့လှူရှားမှုတွေကိုဖိနှိပ်တာမျိုးကြောက်တက်ကြောက်လှူရှားတဲ့တောင်းသားတွေကိုကြောက်ထုတ်ဖို့ကြိုးစားတာမျိုးချိန်ညှောက်တာမျိုးတွေကဆက်ပြီးရှိနေမှာတော့ကျွန်မစိုးရိမ်နေပါတယ်
ကျောင်းသူကျောင်းသားတွေဟာကျောင်းစာအပြင်ကိုစိတ်ဝင်စားရနယ်ပယ်တွေမှာပူးပေါင်းပါဝင်ခြင်းအပြင်ကိုရီကိုသွေးကိုမြင့်တင်ပြီးကိုဟာဘယ်နယ်ပယ်နဲ့အဝင်ခွင့်ချရှိမလဲဆိုတာရွေးချယ်ဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ကိုနဲ့အဝင်ခွင့်ချရှိတဲ့နယ်ပယ်မှာရှင်သန်ခွင့်ရမှသာကိုကိုကိုယုံကြည်မှုရှိစွာနဲ့အောင်မြင်တဲ့ဘဝကိုရမှဖြစ်ပြီးကိုကိုကိုယုံကြည်မှုရှိတဲ့လူငယ်တွေဥဆောင်မှသာတိုင်းပြည်ရဲ့အရေးဟာလည်းမြန်ဆန်မှာဖြစ်ပါတယ်။အနာရှိတဲ့အစိုးရကတင်ယူစေခြင်းနဲ့ကျောင်းစာတွေကိုစိတ်ဝင်စားသည်ဖြစ်စေစိတ်မဝင်စားသည်ဖြစ်စေတင်ယူခဲ့ရပြီးတခြားဘယ်နယ်ပယ်ကိုမှစူးစမ်းခွင့်မရခဲ့တဲ့အတွက်ကိုကိုကိုဘာဖြစ်ချင်မှဘာလုပ်ချင်မှမသိဘာကိုစိတ်ဝင်စားတဲ့သူမှမသိပဲအနာဂတ်ပျောက်နေတဲ့လူငယ်တွေမြန်မာနိုင်ငံထဲမှာတိတ်နဲ့တောင်းနဲ့ချီပြီးရှိနေပါတယ်ကိုရောစိတ်ပါအင်အားအတက်ကြွဆုံးအချိန်မှာဘာလုပ်လို့ဘာကင်ရမှမသိပဲလူငယ်ဘဝရဲ့နုပြိုတဲ့အချိန်နဲ့အင်အားတွေအလဟတဖြစ်ရတာဟာလူငယ်တွေကိုယ်တိုင်အတွက်ရောနိုင်ငံအတွက်ပါကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်။အခုလိုတက္ကသိုလ်ကျောင်းသားလူငယ်တွေကိုစိတ်ဝင်စားတဲ့နယ်ပယ်မှာလွတ်လပ်စွာစုယုံပူပေါင်းပါဝင်ခွင့်ရတော့မယ်ဆိုတဲ့အတွက်အဲ့ဒီဆုံးရှုံးမှုကြီးရဲ့တစိတ်တစ်ပိုင်းကိုပြန်လဲဖြည့်ဆည်းပေးနိုင်မဲ့အလင်းမြင်လေးတစ်စအဖြစ်ပညာရေးနဲ့ပတ်သက်နေတဲ့သူတွေကမျှော်လင့်အားတက်နေကြပါလိမ့်ရှင်။